Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မတ်လ29ရက်နေ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ79.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစီရှင်ကျွန်မသင်ကြီးထိုက်ပါ
ကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမမိုးပြွနဲ့အတူကြီးညာပေးမှာပါစင်ကာပူဝန်ကြီးချုပ်လီကွမ်းယူရဲ့ဇာပနာဒီကနေ့မှာကျင်းပနေတာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျဗက်ဇာရစ်တို့ဆွစ်ဇာလန်နိုင်ငံမှာအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့ဆွေးနွေးနေတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြဖို့ရှိပါတယ်တော်သင်ကြီးခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ GNU ရဲ့ဥက္ကဋ္ဌဘူချုပ်ကြီးမူတူစေဖို့နဲ့ဒေါအောင်ဆန်းစုကြည်တို့အခုမှပဲဒီနေပြည်တော်မှာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဆွေးနွေးနေကြတယ်ဆိုတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့
ကျွန်တော်တို့ခြုံတဲ့ပြဿနာမျိုးကကျွန်တော်တနိုင်ငံနဲ့ဖြစ်တာမျိုးမျိုးဖြစ်တယ်နိုင်ငံတိုင်းမှာအတူတူပြောတဲ့နိုင်ငံတွေပြည်ပကရှိနေတယ်
ဒါတော့မြန်မာမီဒီယာလောကအခက်အခဲတွေနဲ့ပတ်သက်ပြီးတော့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့ပြောကြားချက်ပါရှင်အပြည့်အစုံကိုမကြခင်မှာတင်ပြပေးဖို့ရှိပါတယ်ဒီနောက်မှာတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြားမှာဖြစ်ပြီးတော့အိန္ဒိချင်းထိုင်းနိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေအတည်ပြုလိုက်တဲ့အကြောင်းကိုလည်းပြောပြပေးဖို့ရှိပါတယ်ဒါရီမတိုင်ငယ်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင်
စင်ကာပူနိုင်ငံကိုထူထောင်သူလီကွမ်ယူဟာစင်ကာပူမြေပေါ်မှာစင်ကာပူလေးကိုရှူရှိုက်ရင်းဒီအရက်မှာအသက်ထက်ဆုံးနေထိုင်သွားခဲ့သူဖြစ်တယ်လို့သူ့ရဲ့သားဖြစ်သူစင်ကာပူဝန်ကြီးချုပ်လီရှန်လောင်းကတနင်္လာနေ့မှာကျင်းပတဲ့သူ့ဖခင်ရဲ့ဇာပနာအခမ်းအနားမှာဂုဏ်ပြုချီးကျူးပြောဆိုခဲ့ပါရယ်နှစ်ပေါင်းများစွာအတွင်းအလင်းရောင်နဲ့လမ်းပြပေးခဲ့သူဟာအခုတော့မိစာကုံစီခန်းဖြစ်ခဲ့ပြီးနိုင်ငံရဲ့ဖခင်ကိုသူတို့ဆုံရှင်ခဲ့ရပြီလို့လည်းစင်ကာပူအမျိုးသားတက်ကတူမှာကျင်းပတဲ့အခမ်းအနားမှာဝန်ကြီးချုပ်လောင်းကပြောခဲ့ပါရယ်ဝန်ကြီးချုပ်ဝင်းကြီးချုပ်ဟောင်းလီကွမ်ယူရဲ့ဇာပနာကိုကမ္ဘာတစ်လွှားကခေါင်းဆောင်တွေလည်းတက်ရောက်ပြီးအဲ့ဒီထဲမှာအမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတောင်ကိုရီးယားသမ္မတပတ်ကွန်ဟဲနဲ့ဩစတြေးလျဝန်ကြီးချုပ်ထိုနီအဲဘော့တို့လည်းပါဝင်ပါတယ်မြန်မာသမ္မတဦးသိန်းစိန်လည်းဇာပနာအခမ်းအနားတက်ရောက်ကြောင်းသမ္မတယုံတာဝန်ရှိသူတဦးက VOA ကိုအတည်ပြုပြောပါတယ်ဗြိတိန်ကိုလိုနီအဖြစ်ကနေလွတ်မြောက်လာခဲ့တဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်လီကွမ်ယူလက်ထက်မှာစင်ကာပူနိုင်ငံဟာတဟုန်တို့ဖွံ့ဖြိုးတိုးတက်လာခဲ့ပြီးဒေတာတွင်နိုင်ငံတွေကပညာတဲ့အများအပြားလဲဒီစင်ကာပူနိုင်ငံမှာလာရောက်အခြေချနေထိုင်ခဲ့တာပါမစ္စလီကွမ်ယူရဲ့ယုတ်ကလထားရှိရာကိုတွားရောက်ကာရဝပြုခဲ့သူတဦးဖြစ်တဲ့အင်ဂျင်နီယာဦးမင်းအောင်ခင်ကတော့သူ့အတွေ့အကြုံကိုအခုလိုပြောပါတယ
်စင်ကာပူနိုင်ငံကဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်ကြတာပေါ့နော်ဗုဒ္ဓဘာသာပဲရှိမယ်ခရစ်ယာန်တွေရှိတယ်မွတ်စလင်တွေလည်းရှိတယ်မစ္စလီကွမ်ယူဆိုတော့မွတ်စလင်လည်းမဟုတ်ဘူးနော်ဟိုလူမျိုးကဆိုလဲတရုတ်ပေါ့သို့တော်လည်းပဲစင်ကာပူနိုင်ငံမှာရှိကြတဲ့မွတ်စလင်တွေမလေးလူမျိုးတွေအားလုံးဟာမစ္စတာလီကွမ်ယူရဲ့ကျေးဇူးကိုနားလည်တယ်သိတတ်ကြတယ်။ငါတို့တွေအားလုံးဟာမစ္စတာလီကွမ်ယူရဲ့ကျေးဇူးကြောင့်ဒီလိုတိုးတက်ဖွံ့ဖြိုးတဲ့နိုင်ငံမှာနေရတဲ့အသီးပွင့်ကိုခံစားရပါလားဆိုတော့အားလုံးနားလည်ကြတယ်လေ။ဒီတော့နဲ့ဒီခုလိုမျိုးလေးလေးဆဆကာရဝသွားပြူတာကိုကျွန်တော်ဟိုသတိထားမိပါတယ်
။ဒီကနေ့မှာတော့မိုးတဲထန်စွာရွာသွန်းနေတဲ့ကြားမှာပဲလွှတ်တော်ကနေနိုင်ငံတော်ဇာပနာကျင်းပရာအမျိုးသားတက်သူယဉ်ကျေးမှုဌာနစီကိုမစ္စတာလီကွမ်ယူရဲ့ရုပ်ကလပ်သေဆောင်လာတဲ့လမ်းတစ်လျှောက်မှာလူတွေထောင်ထောင်ချီပြီးတော့စီယုံခဲ့ပါတယ်1959ခုနှစ်ကနေ1990ခုနှစ်အထိဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာလီကွမ်ယူဟာအသက်62နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာတော့အခုလက်ရှိကျင်းပနေတဲ့ရွေးကောက်ပွဲမှာစနေနေ့တုန်းကဒေသတချို့မှာမမျောလင်းမဲ့နှီးပညာဆိုင်ရာပြဿနာတချို့ပေါ်ပေါက်ခဲ့လို့နှောင့်နှေးမှုတွေရှိခဲ့ပြီးတဲ့နောက်ဒီဒေသတွေမှာဒီကနေ့တနင်္ဂနွေနေ့မှာမဲဆန္ဒပေးမှုတွေပြန်ပြီးစတင်ခဲ့ပါတယ်။စနေနေ့မဲဆန္ဒပေးပွဲကနိုင်ငံတော်ဝန်နေရာတော်တော်များများမှာချောချောမောမောအောင်မြင်ခဲ့ပြီးမဲတွေကိုတော့ရေးတွက်နေစေဖြစ်ပါတယ်။မဲဆန္ဒရှင်တချို့ရဲ့အချက်အလက်စစ်ဆေးမှုဆိုင်ရာလုပ်ငန်းတချို့ကိုခဏရပ်ဆိုင်းခဲ့ရတဲ့ဒေသတွေအတွက်တနင်္ဂနွေနေ့မှာမဲဆန္ဒပေးမှုတွေကိုဆောင်ရွက်မှာဖြစ်တယ်လို့လွတ်လပ်တဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်။ငြိမ်းချမ်းပြီးစနစ်တကျရှိတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆောင်ရွက်နိုင်တဲ့နိုင်ဂျီးရီးယားနိုင်ငံအတွက်ဂုဏ်ယူကြောင်းကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောဆိုပါတယ်။အကြမ်းဖက်မှုတွေရှိနေတဲ့ကြားကနိုင်ငံသားတွေရဲ့မဲပေးခွင့်နဲ့ရွေးချယ်မှုတာဝန်တဲ့မစုပ်မနစ်တဲ့စိတ်နဲ့ပိုင်းဖြတ်ဆောင်ရွက်ကြတဲ့နိုင်ဂျီးရီးယားပြည်သူတွေကိုလေးစားအထင်ကြီးပါတယ်လို့မစ္စတာဘန်ကီမွန်ကပြောဆိုပါတယ်။ရွေးကောက်ပွဲကို Gambi Pine Shim Yapeka, Boko Haram, Puelo, Tandia Shide, Down Yan the Riga, Jampe, Nashekebi, Eddie Daga, Yuatongu, Tanatamari, Dekai Kelu, Lu Naseliola, at the Songe Lu, Nemian the Dichuga, Viego Piopiake Varisha.
American Nanganjai when you junk carry net, Iran Nanganjai when you Mohammed Jafet Zarif to her, Dresson Swinney in Javare, Switzerland Nangama Chimpani, Iran nuclear Swinney Weha, Yiji and Nitama Yau Nipi, the board to Jimu Yabuha, the Chatapa Mother Town Shires will be the Swinney Wetta on it in Azuna Kulunga, Pian Lampioso Nirawa, nuclear ye, Iran at the board in Yija Yabu Nasuntama ye, Inganigo Nika Larade, American Nanganjai when you junk carry, I cannot cook the food to it, the Ningle in my American Pianzugo Pian Lamet season. Piatting like Barre, Maniga Sinini Runga, Iranangajai Wunji, Mohammed Javed Zarifa, the Bodun Yimu Yabu, Iran Becca Sindipi Nabi, the Charter Pay, the Bora was sound real, Twita Lumukuyama Yita Tower, Taimele, Iran Sunini Rekaba, Inaji Chowninganga, Iran Nine Puan Soyamu Shia Mesu Pioare, Iran P5 plus 1 Nangan Pite, Britain, the European, the Russia, American, Jamni Nanganoja. Iran in a nuclear bomb tolo nanga uranium tether to Santa Murego Tinchopo, Mala don't set the end in a song tabi, the bottom Nija Yan Lopo, Yatamatara Pibare, Iran Beka nuclear Kisa with Pilan Pishin Pima Suyen, Iran bought Chama Dankatare, CY Peso Murego, Pesha Bima Pipi, Iran in a Peso Dankam Murego, Chachin Yo Tim Pizilu be made, the bottom Nija di a time, Iran in a line of Mushimishigo, Sanjibu, Luama Pidello, Pinthan Nanganjayo, when she Lauren 5 years cap your work.
Iran Jordan now can beat her, Lucere Hoti the Bonry. Yemen by Nene Miregam Tremachin. Sorry, you sound it, Lijan Takai Murigo. Said Lope to Amelu. Aragons only got your soul like Barry. The Ningan Riniga, Ijananga. Shrem al Sheikh Majin Barry. Aranangam Yap, Pedro, TTC, we a bima. Jinya Jet Topian, your soul like Dapje Barry. Yemen the Mra. Abrabu Mentor Hadigale. Do ye she at Arakan Rigo, Shoncha, Josu Mumaluk in Diega, to Pioge Ming on Emma, how did the bone read Emma? Iran ye, you dee, you dee, Barney de Lu, Ted Twin Josu Gabari. Iran and Yangaro, Yemen and Emma, she at Dapuerigo, which ye taupana, then Ambirarigo, Maluk Pulu. Don't be Josu Barry. Take these you with my Arabu Dramro de Tambi, de Tariga, Gitualari, Lunjo in Changamu and Yerigo, Pishimbo, the board to Gajabari. Ara ဖွဲ့စည်းပုံနဲ့ဖွဲ့စည်းပုံရေးဆွဲဖို့လနဲ့ချီကြမြင့်မှာဖြစ်ပါတယ်ဒီတော်တွင်ဒီနေ့တနင်္ဂနွေနေ့မှာယမန်တောင်ပိုင်းမှာစရုပ်ထမြောက်နေဖြစ်ဆော်ရီဥဆောင်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကစစ်လေရင်နေနဲ့လေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေပါတယ်စာနာနဲ့အီဒန်မှာရှိတဲ့ဟောက်ဒစ်သဘုံတွေကိုတုံးချီနဲ့ပြစ်ခတ်တိုက်ခိုက်ပြီးစာနာလေကြောင်းကိုသူတို့လုံးဝထိန်းချုပ် များကြီးရှိနေတယ်လို့ဆိုပါတယ်စနေနေ့မှာပဲတောင်ပိုင်းဒေသမှာပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အေဒန်မြို့ကနေနိုင်ငံတကာဝန်ထမ်းတန်တမန်နဲ့ကုလသမဂ္ဂဝန်ထမ်းတွေလည်းထွက်ပြေးခဲ့ကြရပါတယ်
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ညနေညနေကင်းတရင်များကို VOE ကနေဆက်လက်ကြညာနေပါတယ်။အင်ဂါနေ့ကပြည်တည်နိုင်ငံ Elves တောင်တန်းနေပေါ်မှာလူပေါင်း150စီးနင်းလိုက်ပါလာတဲ့ခီးတင်လေရင်ကိုတွဲဘက်လေရင်မူကရွေချက်ရှိရှိနဲ့ထိုးချခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကယူဆထားပါတယ်။သူ့ရဲ့ကျန်းမာရေးကြောင့်အိမ်မက်တွေပြတ်သွားမှာကိုဆိုရင်းပြီးစနစ်ကြီးတစ်ခုလုံးကိုပြောင်းဖို့တစ်ခုခုလုပ်မယ်လို့သူကတနိဒန်ချထားခဲ့တာပါ။အသက်26နှစ်အရွယ်သူ့ရဲ့ချစ်သူဟောင်းကစနေကြီးတစ်ခုလုံးကိုပြောင်းဖို့သူတစ်ခုခုလုပ်မှာဖြစ်ပြီးလူတွေအလုံးအားသူ့ကိုအမှတ်ရနေစေလိမ့်မယ်ဆိုပြီးတွဲဘက်လေရင်မူအန်ဒရီလူဘစ်ကသူ့ကိုပြောခဲ့ကြောင်းဂျာမန်နေရှင်သတင်းစာဘေးလ်မှာဖော်ပြထားပါတယ်အသက်28နှစ်အရွယ်အန်ဒရီလူဘစ်ဟာလေရင်မောင်းဖို့မဖြစ်နိုင်တော့ပဲကျန်းမာရေးချွေးရင်မှုဖြစ်နေတယ်လို့ရေးသားထားတဲ့ဆရာဝန်တွေရဲ့မှတ်ချက်စာရိုက်တွေကိုသူ့အိမ်မှာဆုပ်ဖြဲထားတာတွေကိုတွေ့ရကြောင်းလဲဂျာမန်အာဏာပိုင်တွေကပြောပါတယ်လေရင်ပေါ်မှာလိုက်ပါသွားသူတွေရဲ့စေမျိုးသားချင်းတွေကတော့လေရင်ပြတ်ကျရာတောင်တွေစီကတိတ်မွေးတဲ့နေရာမှာအမတ်တရားစူတောင်းပွဲတွေကျင်းပနေပါတယ်ခင်ဗျာ
တူနီးရှားနိုင်ငံတူနစ်ဘာဒိုပြလိုက်ကိုလာတဲ့နိုင်ငံခြားခီးသွားဧည့်သည်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုနောက်ပိုင်း တိုက်ခိုက်ချေမှောင်းမှုတွင်အစိုးရတပ်တွေရဲ့တိုက်ခိုက်မှုကြောင့်စစ်သွေးကြွား၉ယောက်လောက်သေဆုံးခဲ့တယ်လို့ဒူနီရှာပြည်ထောင်ဝန်ကြီးဌာနတာဝန်ရှိသူကပြောဆိုပါတယ်။ဂတ်စဖာဒေတာမှာစနေနေ့နောက်ပိုင်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကပြင်သစ်သမ္မတဖရန်ဆွာဟိုလန်အပါအဝင်ကမ္ဘာကောင်းဆောင်နေတဲ့ဒူနီရှန်ပြည်သူထောင်ပေါင်းများစွာတစုတစည်းတဲ့ချီတက်လမ်းလျှောက်ပွဲမစခင်နိုင်ပိုင်းအလို့မှာဖြစ်ခဲ့တာဖြစ်ပါလေ။ Gasford Data CDH မှာဖြစ်ပွားတဲ့စစ်စင်ရေးမှာအကြမ်းဖက်သမား၉ယောက်ကိုတိုက်ခတ်ချေမှုန်းခဲ့တာဖြစ်တယ်လို့ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရသူမဟာမက်အလီအရိုယီကထုတ်ဖော်ပြောဆိုပါလေ။ပြီးခဲ့တဲ့နှစ်ပတ်ကဘာဒိုပြတိုက်တိုက်ခိုက်မှုမှာတနက်တပတ်နှစ်ယောက်ရဲ့လက်ချက်ကြောင့်ခီးသွွားဧည့်သည်21ယောက်အသက်ဆုံးရှုံးခဲ့ပါလေ။2011ခုနှစ်ကအာနာရှင်ဇင်El Abin Band Aligo ဒေါ်လန်တိုက်ခိုက်မှုအပြင်းတွေကအကြမ်းဖက်မှုတွေကိုရှောင်ရှားခဲ့တဲ့အာဖရိကမြောက်ပိုင်းဒေသမှာဘာလို့ပြလိုက်တိုက်ခိုက်မှုကအဆိုးဆုံးအကြမ်းဖက်မှုတစ်ခုဖြစ်ပါလေ။တိုက်ခိုက်မှုကြောင့်သေဆုံးရသူတွေထဲမှာပိုလန်၊စပိန်၊ကိုလံဘီယာ၊ဂျပန်နဲ့ပြင်သစ်နိုင်ငံသားခရီးသွားတွေပါဝင်ခဲ့ပါလေ
။ထိတ်တန့်ရသတင်းတွေကိုကုအောင်အောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲထိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့ဆက်သွယ်မိ мян ကန်းနေတဲ့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ဟာအခုမှပဲဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်ကနေအိမ်မှာတွေ့ဆုံဆွေးနွေးနေကြတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရလည်းဖြစ်ဗဟုအလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဥညာဝင်းက VOA မြန်မာပိုင်းကိုအတီးပြုပြောပါတယ်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်ကြီးမူတူးစေဖို့တို့ဟာအဓိကငြိမ်းချမ်းရေးနဲ့ပတ်သက်လို့ဆွေးနွေးကြတာဖြစ်တယ်လို့ဥညာဝင်းကပြောဆိုပြီးဆွေးနွေးမှုအသေးစိတ်ကိုတော့မကြခင်မှာထုတ်ပြန်ပေးပါမယ်လို့လည်းပြောပါတယ
်ဟုတ်ပါလေတွေ့ကြမှမှလေကျွန်တော်အတူတူကျွန်တော်ပြောနိုင်တာငင်းငင်းရေးကိစ္စအဲ့ဒီကသူတို့တွေ့ဆုံပြီးတော့မှဒါပြောပါလိမ့်မယ်
တိုင်းပြည်အတွက်အမှန်တကယ်ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့ကနှစ်ဖက်ယုံကြည်မှုခိုင်မာအောင်ပွင့်လင်းရိုးသားမှုတွေနဲ့ဆွေးနွေးညှိနှိုင်းကြစေလိုပါတယ်လို့နိုင်ငံရဲ့အတိုက်အခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်အမှုဆောင်အဖွဲ့ဝင်ဦးညံဝင်းက VOA ကိုပြောကြားခဲ့ဖူးပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားပြည်ရင်းငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့နဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲ၍ဆင်းရဲနိုင်ဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးကော်မတီအဖွဲ့နဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအတွက်ညှိနှိုင်းဆွေးနွေးရေးအစည်းအဝေးတွေပြီးခဲ့တဲ့သတင်းပတ်မှာပြီးဆုံးခဲ့တာပါတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆောင်နိုင်ဖို့အရေးတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနဲ့အစိုးရတို့ရဲ့ခုနှစ်ချိန်မြောက်ညှိနှိုင်းဆွေးနွေးပွဲကို6ရက်ကျင်းပခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်ကောင်းဆောင်တွေဟာမနေ့ပြန်မတ်လ30ရက်နေ့မှာပြန်လည်တွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်ရှင
်ကွာလန်ဒူစင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာတိုင်းပြည်ကိုခင့်မိပြီးစီးပွားရေးမှာထိတ်တန့်ရောက်အောင်ဖန်တီးပေးခဲ့သူဖြစ်ထင်ရှားပါတယ်တစ်ဖက်မှာလည်းတိုင်းပြည်အနာကိုထင်းချုပ်တာအတိုက်အခံတွေကိုနှိမ့်ကုတ်ခဲ့တာတွေလို့အနှုတ်လက္ခဏာတွေလည်းရှိခဲ့တာပါစင်ကာပူနိုင်ငံရဲ့အားနည်းချက်အားသာချက်တွေကနေမြန်မာနိုင်ငံအနေနဲ့သင်ခန်းစာယူနိုင်တာဘာတွေရှိသလဲဆိုတာကိုအခုလာမယ့်အင်ကာနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးစီကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ဘာဝင်ဆွေးနွေးကြဖို့ကျွန်မတို့တောတာရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံကအင်းရှင်ဖြစ်ပထမဦးဆုံးလက်ခံကျင်းပတဲ့ကမ္ဘာသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ IPI ညီလာခံမှာမြန်မာနိုင်ငံမှာသတင်းထောက်တွေကိုရိုက်နှက်ဖန်ဆီးတာတွေဟာအနှုတ်လက္ခဏာပြတဲ့ဖြစ်ရဖြစ်တယ်လို့ IPI အဖွဲ့ဝင်တွေကသုံးသပ်တဲ့အကြောင်းနဲ့မြန်မာအစိုးရကတာဝန်ယူထားတဲ့သတင်းလွတ်လပ်ခွင့်ကိုလိုက်နာဆောင်ရွက်ဖို့ IPI ညီလာခံကတိုက်တွန်းလိုက်ပါတယ်။ရန်ကုန်မြို့မှာမတ်လ28ရက်နေ့ကစတင်ကျင်းပတဲ့ IPI ညီလာခံရဲ့အဖွဲ့မိန်ကွန်မှာတော့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကသ တရင်တော့တွေရိုင်းနဲ့ဖမ်းဆီးခံရတဲ့ဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်။အပြည့်စုံကိုတော့မတ်အင်ချင်းနိုင်ကတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံမှာအပြောင်းလဲဖြစ်ခဲ့တဲ့2011ခုနှစ်ကစပြီးတိုးတက်မှုတွေရှိခဲ့တာကို IPI အဖွဲ့ကြီးအနေနဲ့အသိအမှတ်ပြုပေမဲ့တရင်တော့တွေကိုဖမ်းဆီးထောင်ချနေတာမကြသေးခင်တရင်ပတ်တွေကဖြစ်ခဲ့တဲ့ဆနပြပွဲတွေမှာတရင်တော့တွေကိုရိုက်နှက်ဖမ်းဆီးတာဟာအနှုတ်လက္ခဏာပြတဲ့ဖြစ်ရပ်တွေပဲလို့ရန်ကုန်မြို့မှာကျင်းပနေတဲ့ IPI ညီလာခံရဲ့မနေ့ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ထိမ့်သိမ်းသွားမယ်။ဆန္ဒပြပွဲတွေမှာသတင်းတောက်တွေရိုက်နှက်ဖမ်းဆီးခံခဲ့ရတဲ့ဖြစ်ရပ်တွေကိုစုံစမ်းအရေးယူအပြစ်ပေးသွားမယ်ဆိုတဲ့ညီလာခံအဖွဲ့မိကုံးမှာပြန်ကြားရေးဝန်ကြီးဦးရဲထွတ်ပြောဆိုခဲ့တဲ့အတိုင်းလက်တွေအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့ IPI အနေနဲ့ထပ်မံတိုက်တွန်းကြောင်း IPI ရဲ့အမှုဆောင်ညွှန်ကြားရေးမှူးဘာဘရာထရီယွန်ဖီကပြောသွားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရွေးကောက်ပွဲမတိုင်ခင်နဲ့နောက်ပိုင်းကာလတွေမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အကောင့်ထဲပေါ်ဆောင်ရွက်ဖို့မြန်မာအစိုးရကို IPI အဖွဲ့ကြီးကတောင်းဆိုကြောင်းလဲသူကဆိုပါတယ်။ IPI ညီလာခံကိုမြန်မာနိုင်ငံမှာလက်ခံကျင်းပတာဟာပြည်ရင်းကသတင်းသမားတွေအနေနဲ့အခြားနိုင်ငံတွေမှာရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံတွေကိုလေ့လာနိုင်ဖို့ဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကညီလာခံကျင်းပနေတဲ့ Chatrian Hotel မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။
ကိုကနော်ဘာတော့ကျွန်တော်ရဲ့ပြည်စုရေလိုတယ်လာကြတယ်လာကြတော့မှဘေးကုန်းပေးတယ်ဒါပဲပြောဟာညောင်းလာတော့မှအဲ့တော့ပြောတယ်ကျွန်တော်တို့ခြုံတဲ့ပြဿနာမျိုးอ่ะကျွန်တော်တနိုင်ငံနဲ့ဖြစ်တာမျိုးမျိုးဖြစ်တယ်နိုင်ငံနိုင်ငံမှာသူကပြောတဲ့နိုင်ငံတွေပြည်ပကရှိတဲ့နိုင်ငံတွေကိုဆိုးတယ်ဆိုတော့ဒါတွေကိုလေ့လာပြီးတဲ့အခါမှာပြန်ပြီးတော့ကိုယ့်ရဲ့ဒေသမှာပြန်ပြီးတော့ကိုယ့်ရဲ့စာတမ်းလုပ်ငန်းတို့ကတော့ပို့ပြီးတော့မှန်ကန်တဲ့နည်းလမ်းတွေအခြေရရဘယ်လိုဖြစ်လဲအခုဒီလိုလာတက်တာကိုကျွန်တော်
IPI ကနှစ်စဉ်ချင်းမြင့်နေတဲ့သတင်းလွတ်လပ်ခွင့်သူရဲကောင်းစုကိုဒီနှစ်အတွက်ထောင်ဒဏ်10နှစ်အကျဉ်းချခံနေရတဲ့ Syria နိုင်ငံသားနာမည်ကျော်လူခွင့်ရေးရှင်နေ Mazen Dawish ကိုဂုဏ်ပြုချီးမြှင့်ခဲ့ပါတယ်။ IPI ရဲ့သတင်းလွတ်လပ်ခွင့်ရှေ့ဆောင်ရှေ့ရွက်ပြုသူစုကိုတော့ Mexico နိုင်ငံသူအလွတ်သတင်းတောက် Marcela Taretti ကိုပေးအပ်ချီးမြှင့်ခဲ့ပါတယ်။ဒီစုကို2009ခုနှစ်တုန်းကလည်းမစ္စမသတင်းဌာနကရရှိခဲ့ပါတယ်။ရန်ကုန်မြို့မှာကျင်းပနေတဲ့ညီလာခံကိုမိဖက်အဖွဲ့ဝင်ဖြစ်တဲ့မစ္စမသတင်းဌာနနဲ့ပူးပေါင်းပြီး IPI ကစီစဉ်ကျင်းပခဲ့တာဖြစ်ပြီးတော့နိုင်ငံပေါင်း60ကျော်က IPI အဖွဲ့ဝင်သတင်းသမား200ကျော်တက်ရောက်ခဲ့ပါတယ်ရှင်
။မိုင်းအင်ချင်းနိုင်စုစည်းတင်ပြခဲ့တာဖြစ်ပါတယ်။အခုကတော့ပြည်သူတွေနဲ့အုပ်ချုပ်သူတွေကြားအပြန်အလှန်ယုံကြည်မှုရှိလာနေပြီလားဆိုတာကိုကြည့်ကြရအောင်ပါရှင်။အရင်တုန်းကဒေသခံပြည်သူတွေနဲ့ပြည်နယ်အစိုးရကြားကင်းကွာနေတဲ့ဆက်ဆံရေးကနေအရက်ဖက်အဖွဲ့အစည်းတွေကျင်းပနေတဲ့ပြည်သူဖိုရမ်တွေကနေတဆင့်ယုံကြည်နားလည်မှုတိုးလာအောင်ပြည်သူအသံစုစည်းတင်ပြတဲ့လှုပ်ဆောင်ချက်တွေမှာအောင်မြင်မှုတချို့ရခဲ့တယ်လို့ပြည်သူဖိုရမ်ရဲ့တာဝန်ရှိသူကပြောပါတယ်။တိုင်းနယ်ပြည်နယ်တွေအသီးသီးကပြည်သူလူထုလက်ရှိရင်ဆိုင်ကျုံ့တွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုပြည်သူအသံအဖြစ်စုစည်းပြီးတိုင်းဒေသကြီးပြည်내ဆိုရရလွှတ်တော်ကိုယ်စားလှယ်တွေကိုတင်ပြအကောင့်ထဲပေါ်နေကြတာလည်းဖြစ်ပါတယ်အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံတွင်ပြည်သူလူထုဗဟိုပြုတဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေပေါ်ပေါက်ဖို့ပြည်သူလူထုကြားအမှန်တကယ်လိုအပ်ချက်ပြဿနာတွေကိုဖြေရှင်းပေးနိုင်မှုအတွက်ပြည်သူတွေရဲ့အသံတွေကိုပြည်သူဖိုရမ်အဖြစ်နဲ့ပြည်내တိုင်းဒေသကြီးတွေမှာကျင်းပနေတာဖြစ်ပါတယ်ပြည်သူလူထုအခြေပြုအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အုပ်ချုပ်ရေးတာဝန်ရှိတိုင်းဒေသကြီးပြည်내အစိုးရအဖွဲ့တို့ကြားအပြန်အလှန်ယုံကြည်နားလည်မှုတွေတိုးပွားလာအောင်တည်ဆောက်ဖို့ဆိုပြီးတော့အဓိကရည်ရွယ်တယ်လို့မြန်မာပြည်သူဖိုရမ်လုပ်ငန်းအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုကျော်လင်းဦးကဆိုပါတယ
်မူလရည်ရွယ်ချက်ကတော့ဒီ ASEAN ပြည်သူဖိုရမ်2014မှာကျင်းပတဲ့အခါမှာရက်ဖက်ဖွဲ့စည်းတွေကြားထဲမှာဆင်းသင့်ဖြစ်အောင်ဆိုပြီးတော့မှရည်ရွယ်ပြီးတော့မှဖွဲ့တာပါ။ကျန်တဲ့ဒီ ASEAN ဒေသကြီးတစ်ခုလုံးကရက်ဖက်ဖွဲ့စည်းတွေနဲ့ပေါင်းပြီးတော့မှလုပ်ခဲ့ပါတယ်။2014မှာ ASEAN ပြည်သူဖိုရမ်ပြီးတဲ့အခါကျတော့2014ဇွန်လနေ့စပြီးတော့မှမွန်ပြည်နယ်ရဲ့နောက်ကရင်ပြည်နယ်၊ကယားပြည်နယ်ရဲ့၃နေရာကျွန်တော်လုပ်ဖြစ်ပါတယ်။လုပ်တဲ့ပြည်သူဖိုရမ်တွေမှာပြည်နယ်ဆိုင်ရာအစိုးရတွေကတာဝန်ရှိတဲ့သူတွေဖိတ်တယ်ဒီနေ့လွှတ်တော်တွေမှာရှိတဲ့လွှတ်တော်ဥက္ကဋ္ဌနဲ့လွှတ်တော်ကိုယ်စားလှယ်တွေဖိတ်ပါတယ်၃ရက်ကျွန်တော်လုပ်တယ်ပထမတစ်ရက်နဲ့ဒုတိယရက်မှာဒီနေ့ထဲမှာရှိတဲ့ရက်ဖက်အဖွဲ့အစည်းတွေကဒီနေ့ဆိုင်ရာအထူးစိန်ခေါ်ချက်တွေဖြစ်တဲ့ဒီငင်းကြမ်းရေးဖွံ့ဖြိုးရေးလူခွင့်ရေးတို့နောက်ဒီမိုကရေစီပြည်ထောင်ရေးတို့ဆိုတဲ့အကြောင်းအရာတွေအောက်မှာ လုံလုံဆွေးနွေးပွဲတွေကျင်းပတယ်အဲ့ဒီလုံလုံဆွေးနွေးပွဲတွေကနေရလာတဲ့အချံပြုတင်ပြချက်တွေကိုနောက်ဆုံးနေ့မှာပြည်နယ်အစိုးရအဖွဲ့ဝင်တာဝန်ရှိတဲ့သူတွေပြည်နယ်လွှတ်တော်တာဝန်ရှိတဲ့သူတွေကိုကျွန်တော်တို့ကတိုက်ရိုက်တင်ပြပါတယ်ဒီစိန်ခေါ်မှုတွေနဲ့ပတ်သက်လို့သူတို့ဘက်ကဖြေရှင်းပေးနိုင်တာဒါမှမဟုတ်သူတို့ဘက်ကဥပဒေတွေဥပဒေတွေဒါမှမဟုတ်မူဝါဒတွေချမှတ်ပေးနိုင်တာတွေကိုဆက်လက်လှုပ်ဆောင်တဲ့အနေအထားမျိုးတွေရှိပါတယ်
အဲ့ဒီလိုပြည်내တိုင်းဒေသကြီးအစိုးရအဖွဲ့တာဝန်ရှိတဲ့သူတွေနဲ့လွှတ်တော်တာဝန်ရှိတဲ့သူတွေစီကိုပြည်သူတွေရဲ့အတန်ကိုဓာတ်ရိုက်တင်ပြနိုင်ခဲ့တဲ့အတွက်လည်းပြည်သူတွေကြားဖြစ်ပွားနေတဲ့အခက်အခဲတချို့ဖြေရှင်းနိုင်ခဲ့တယ်လို့ကိုကျော်လင်းဦးကပြောပါတယ်
တိုးတက်လာတဲ့ရလဒ်တစ်ခုကတော့ပါလဲဆိုတော့အဲ့ဒီပြည်내ထဲမှာရှိတဲ့အစိုးရအဖွဲ့နဲ့ရပ်ဖက်ဖွဲ့စည်းတွေကြားထဲမှာပို့ပြီးတော့မှနားလည်မှုတွေတိုးလာတယ်ပို့ပြီးယုံကြည်မှုတိုးလာတယ်နောက်ပူးပေါင်းဆောင်ရွက်မှုတွေတိုးလာပါတယ်ဥပမာအားဖြင့်တစ်ခုပြောရမယ်ဆိုရင်မွန်ပြည်내မှာမူရစေဝါနဲ့ပတ်သက်လို့ဒီပြည်သူ့ဖော်တန်းတွေကနေပြီးတော့မှဆွေးနွေးတဲ့ကျန်ပြည်တင်ပြချက်တွေရှိတယ်။ပြည်내အစိုးရအနေနဲ့ရောပြည်내တိုင်းဒေသကြီးလွှတ်တော်ရဲ့အဆိုဒီမှာရောလူ့ရေးစေဝါကင်းစင်ရေးပပျောက်ရေးအတွက်အားထုတ်ပြီးတော့မှဟိုအရင်ကားတဲ့ပို့ပြီးတော့မှလှုပ်လာတာရှိပါတယ်။ပြည်내ပြည်내မှာလည်းအလားတူပါပဲ။ရက်ဖက်ဖွဲ့စည်းတွေနဲ့ပြည်내အစိုးရတွေပြည်내လွှတ်တော်တွေတိုင်းဒေသကြီးအစိုးရတွေတိုင်းဒေသကြီးလွှတ်တော်တွေနဲ့ပူးပေါင်းဆောင်ရွက်မှုကဟိုရင်းကမရှိသလောက်ဖြစ်နေတဲ့အနေအထားကနေပြီးတော့မှဒီပြည်내ပြည်သူဖိုရမ်နေတိုင်းဒေသကြီးပြည်သူဖိုရမ်နေကနေရလာတဲ့ကျန်ပြည်တင်ပြချက်တွေကိုဒီလွှတ်တော်ထဲမှာဝိုင်းပြီးတော့မှဆွေးနွေးပြီးတော့မှအဲ့ဒီတဲကကောင်းလို့ကြိုက်ရလေးတွေကိုတိုင်းဒေသကြီးရဲ့အကျိုးပြည်နယ်တွေရဲ့အကျိုးအတွက်ဥပဒေတွေမူဝါဒတွေချမှတ်တာတွေကိုလှုပ်ဆောင်လာတာတွေရှိပါတယ
်ပြီးခဲ့တဲ့မတ်လ24ရက်နေ့ကနေမတ်လ25ရက်နေ့အထိမန္တလေးတိုင်းဒေသကြီးအောင်မြေသာဇံမှာပြည်သူဖိုရမ်ကိုကျင်းပနိုင်ခဲ့ပြီးတော့မတ်လ30ရက်နေ့ကနေဧပြီလ1ရက်နေ့အထိစကိုင်းတိုင်းမုံရွာမြို့မှာကျင်းပသွားဖို့ရှိတယ်လို့သိရပါတယ်ရှင်
မဆုမုံပြောပြပေးခဲ့တာပါမြန်မာဆိုင်ရာသတင်းဆောင်မတွေကိုဒီမှာရပ်ပြီးတော့ဒေတာရင်းသတင်းတပုတ်ကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်ထိုင်းနိုင်ငံရဲ့လူဝန်ကူးမှုတိုက်ဖျက်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေသစ်ကိုထိုင်းအမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်ဥပဒေသစ်မှာပို့ပြီးတော့ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်ထားတာတွေလည်းပါပါတယ်ထိုင်းငါးပန်းတင်မောတွေပေါ်မှာတင်မောသားတွေကိုကျွန်ပုံဆန်ခိုင်းစေနေတဲ့အကြောင်းအခိုင်အမာမီးမောင်းထိုးပြထားတဲ့သတင်းတွေအမေရိကန်မီဒီယာတွေပေါ်မှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုဥပဒေပြင်းထန်မှုသတင်းထွက်ပေါ်လာတာဖြစ်ပါတယ်ဒီသတင်းတွေကထိုင်းဆိုရအနေနဲ့အထူးသဖြင့်ပင်လယ်ငါးပန်းလုပ်ငန်းတွေမှာအလုပ်သမားတွေအပေါ်မတော်မတရားခိုင်းစေနေမှုတွေကိုအရေးယူနှိမ်နှင်းဖို့တောင်းဆိုလာတာဖြစ်တဲ့အကြောင်း VOA သတင်းထောက်ရွန်ကော်ဗန်သတင်းပေးပို့ထားတာကိုဦးဆံမိုးဝေပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီထိုင်းနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာထိရောက်ပြင်းထန်တဲ့ပြစ်ဒဏ်တွေကိုစစ်တပ်ကကြောတော်နောက်ခံပေးထားတဲ့အမျိုးသားဥပဒေပြုလွှတ်တော်ကဂျာတာပရင်းနေမှာတခဲနဲ့ထောက်ခံပြီးတော့အတည်ပြုလိုက်ပါတယ်ဒါကြောင့်အစိုးရရှေ့နေတွေအနေနဲ့လူကုန်ကူးမှုကျူးလွန်တဲ့သူတွေကိုတသက်တကျွန်းပြစ်ဒဏ်တွေချမှတ်ဖို့အတွက်တောင်းဆိုနိုင်တော့မှာဖြစ်ပါတယ်။ပြောင်းလဲလိုက်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေတစ်ကဆက်ယုံတွေအလုပ်ယုံတွေအထူးသဖြင့်ငါးဖမ်းလုပ်ငန်းနဲ့ပင်လယ်ဇာထုတ်လုပ်ရေးလုပ်ငန်းတွေကိုပိုးပြီးတော့ထိတိယယောက်စစ်ဆေးခွင့်ပြုထားပြီးတန်တရားရှိခဲ့ရင်လုပ်ငန်းလိုင်စင်ကိုရပ်ဆိုင်ထားပိုင်ခွင့်ရှိစေမှာဖြစ်ပါတယ်။လူကုန်ကူးမှုနဲ့ရွှေပြောင်းအလုပ်သမားတွေပေါ်ကြမ်းတမ်းရက်ဆက်စွာခိုင်းစေမှုတွေနဲ့ပတ်သက်ပြီးတော့ထိရောက်စွာအရေးယူဖို့ထိုင်းနိုင်ငံကိုနိုင်ငံတကာကအထူးသဖြင့်အမေရိကန်ပြည်တော်စုကပြင်းပြင်းထန်ထန်ဖိအားပေးနေပါတယ်။ထိုင်းဆိုရအနေနဲ့လူကုန်ကူးမှုကိစ္စနဲ့လူမှောင်ခိုကိန်းအချိတ်အဆက်တွေကိုအလေးနဲ့ထားပြီးတော့တိုက်ဖြတ်နေပါတယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကပြောဆိုပါတယ်
။ So we are very very confident that from December until nowWe have done very good job.
ကျွန်တော်တို့အနေနဲ့ဒီဇင်ဘာလကနေဒီကနေ့ထိကြားထဲမှာတော်တော်ကိုတိတိယောက်ယောက်ပြည့်ဝလုပ်နိုင်ခဲ့တယ်လို့လုံးဝယုံကြည်ပါတယ်။ဖွဲ့စည်းပုံနဲ့ပြောင်းလိုက်တာမဟုတ်ပါဘူး။ပါဝင်ပတ်သက်နေတဲ့သူတွေမှန်သမျှကိုတိတိယောက်ယောက်ရေးယူနိုင်တဲ့ဥပဒေသစ်ကိုပါပြဋ္ဌာန်းခဲ့တာပါ
။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းအလုပ်သမားတွေရေတွက်က3သန်းဝန်းကျင်ရှိပြီးတော့အထူးသဖြင့်ဆောက်လုပ်ရေးစိုက်ပျိုးရေးကုန်ထုတ်လုပ်ငန်းစတဲ့နေရာတွေမှာအလုပ်လုပ်ကြပါတယ်။ဒီအလုပ်သမားတွေဟာမြန်မာ၊လာအို၊ကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကလာရောက်ကြသူတွေဖြစ်ပြီးတော့စာရွက်စာတမ်းအထောက်အထားရှိသူတွေမဟုတ်ကြပါဘူးအခုသတင်းပတ်ထဲမှာထိုင်းနိုင်ငံပေါ်နိုင်ငံတကာရဲ့အာရုံစိုက်ဝေဖန်မှုတွေပြန်တိုးလာခဲ့ရတာကတော့အမေရိကန်ပြည်ထောင်စုအခြေစိုက် AP သတင်းဌာနကအသေးစိတ်လေ့လာစုံစမ်းပြီးတော့ထုတ်ပြန်လိုက်တဲ့သတင်းတစ်ပုဒ်ကြောင့်ဖြစ်ပါတယ်သတင်းထဲမှာငါးဖမ်းလုပ်ငန်းမှာလုတ်ကန်နေတဲ့ယာနဲ့ချီတဲ့အမျိုးသားတွေကိုကြေးကြုံတပွဲခိုင်းစီခံနေရတာတွေနဲ့အင်ဒိုနီးရှားနိုင်ငံအစွန်ဖျားကကျွန်းငယ်လေးတစ်ကျွန်းမှာပိတ်လောင်ခံထားရတဲ့အခြေအနေတွေကိုဖော်ပြထားပါတယ်သတင်းဌာနကဆက်ပြီးတော့ခြေရခံလိုက်ရမှာတော့အဲ့ဒီလူတွေဖမ်းဆီးထားတဲ့ပင်လယ်ဇာတွေဟာပြည်ပကိုကုန်တင်ပို့နေတဲ့ထိုင်းနေရဲ့ငါးဆက်ယုံနေစီကိုရောက်သွားတာတွေ့ရပါတယ်။ဒီသတင်းထွက်ပေါ်လာပြီးတဲ့နောက်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်း3,500ဘူးလောက်ရောင်းချနေတဲ့ထိုင်းပင်လယ်ဇာရောင်းချရေးကုမ္ပဏီ Union Frozen Product ကသူ့ကုမ္ပဏီဟာ AP သတင်းထဲမှာပါတဲ့တင်သွင်းသူနဲ့အဆက်အသွယ်ဖြတ်လိုက်တဲ့အကြောင်းကြေညာခဲ့ပါတယ်။ ဒါပေမဲ့အခုအစ်စ်ပြတ်ထန်းလိုက်တဲ့ဥပဒေမှာပါတဲ့ရည်ရွယ်မှုအတိုင်းတာကပြဿနာကိုတကယ်တမ်းဖြေရှင်းနိုင်မှမလားလို့တန်တရားရှိတဲ့အကြောင်းလူအခွင့်အရေးအဖွဲ့တွေကပြောပါတယ်အခုပြတ်ထန်းလိုက်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေသေးဟာလူမောင်ခိုတဲ့တဲ့သူတွေပေါ်မှာပဲတက်ရောက်မှုပိုရှိနိုင်တယ်လို့အာရှပစိဖိတ်ဒုက္ခသည်အခွင့်အရေးကွန်ရက်ကတာဝန်ရှိသူအနုပ်စုခုမရန်ကပြောဆိုပါတယ
် Very often the securitization of combating people smuggling and combating trafficking ends up
မကြာခဏဆိုသလိုလူမောင်ခိုးတွေလူကုန်ကူးသူတွေတိုက်ဖျက်ရေးကိုတင်းတင်းကြပ်ကြပ်ပြုလုပ်လာတဲ့နေရာမှာတားကောင်ကိုဒုက္ခရောက်အောင်လုပ်တယ်လို့ဖြစ်သွားရတတ်ပါတယ်ကျူးလွန်တဲ့သူကဂွင်းလုံးကျွလွတ်သွားတတ်လေးရှိပါတယ
်အမေရိကန်နိုင်ငံသားဝန်ကြီးဌာနအမေရိကန်လုပ်ငန်းရှင်အဖွဲ့အစည်းတွေဖြစ်ကြတဲ့အမျိုးသားလက်လီရောင်းချသူများအဖွဲ့လက်လီကုန်ထုတ်လုပ်မှုဦးဆောင်သူများအစည်းအရုံးအမျိုးသားငါးလုပ်ငန်းအဖွဲ့တွေကထိုင်းနိုင်ငံရဲ့အလုပ်သမားတွေပေါ်ပြုမှုဆက်ဆံပုံတွေကိုဝေဖန်ခဲ့ကြပါတယ်ထိုင်းနိုင်ငံမှာလူကုန်ကူးတာနဲ့တရားမဝင်အလုပ်သမားစေခိုင်းမှုကိစ္စတွေမှာတိုးတက်မှုတစုံတရာမတွေ့ရတဲ့အတွက်အမေရိကန်ပြည်အောင်စုက2014ခုနှစ်လူကုန်ကူးမှုအစီရင်ခံစာမှာအောက်ဆုံးအဆင့်ဖြစ်တဲ့အဆင့်3ကိုချပစ်ခဲ့ပါတယ်ဒီအဆင့်တန်းကြောင့်ထိုင်းနိုင်ငံဟာအရေးယူဒဏ်ခတ်မှုတွေခံရနိုင်ဖို့ရှိပါတယ်။တခြားအဖွဲ့အစည်းဖြစ်တဲ့ထိုင်းနိုင်ငံမှာအခြေစိုက်တဲ့ရွှေပြောင်းနေထိုင်သူများလုပ်ငန်းအဖွဲ့အစိုးရဒီပြဿနာဟာနိုင်ငံတနိုင်ငံတည်းရဲ့ပြဿနာမကတော့ပါဘူး။ဒေသတွင်းကပါပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပြီလို့အဖွဲ့ရဲ့ပြောခွင့်ရသူ Rice Sign ဝုံစုပန်းကပြောဆိုပါတယ
်။ Please you cannot use just only single country approach to deal with the issues but the problem of
ဒီကိစ္စကိုဖြေရှင်းနိုင်ဖို့လုပ်တဲ့နေရာမှာနိုင်ငံတကာနိုင်ငံတွေနဲ့ပဲကျမတို့လုပ်နေလို့မရပါဘူးမြန်မာနိုင်ငံရိုဟင်ဂျာတွေခိုးထုတ်တဲ့ပြဿနာအင်ဒိုနီးရှားနိုင်ငံအတွင်းမှာငါးဖမ်းလုပ်ငန်းပြဿနာတွေစတဲ့ပြဿနာတွေပေါ့နော်ဒီကိစ္စကိုဒေတာတွင်းပူးပေါင်းဆောင်ရွက်တာမျိုးမရှိသေးပါဘူ
းလူမောင်ခိုမှုလူကုန်ကူးမှုစတဲ့ကိစ္စတွေကိုအာဆီယံအဖွဲ့ကြီးအတွင်းမှာဆွေးနွေးတာတော့ရှိပါတယ်ဒါပေမဲ့ဒီပြဿနာကိုဒေတာတစ်ခုလုံးအနေနဲ့ကြဲကြဲပြတ်ပြတ်အဖြေရှာဖို့ဆိုတာကတကယ်ကိုပြည်လဲစီခြင်းနဲ့ဆန္ဒရှိဖို့တော့လိုတယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
ဥဆောင်မွေပြောပြပေးခဲ့တာပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုကတော့တနင်္ဂနွေနေ့ညနေခင်းအစီအစဉ်ညအဆုံးမသတ်သေးခင်ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ
်စင်ကာပူနိုင်ငံကိုထူထောင်သူလီကွမ်းယူဟာစင်ကာပူမြေပေါ်မှာစင်ကာပူလေးကိုရှုရှားရင်းဒီရက်မှာအသက်ထက်ဆုံးနေထိုင်သွားခဲ့သူဖြစ်တယ်လို့သူ့ရဲ့သားဖြစ်သူစင်ကာပူဝန်ကြီးချုပ်လီရှန်လောင်းကတနင်္ဂနွေနေ့မှာကျင်းပတဲ့သူ့ဖခင်ရဲ့ဇာပနာခန္ဓာမှာဂုဏ်ပြုချီးကျူးပြောဆိုခဲ့ပါတယ်နှစ်ပေါင်းများစွာအတွင်းအလင်းရောင်နဲ့လမ်းပြပေးခဲ့သူဟာအခုတော့မိစာဂုံစီခန်းဖြစ်ခဲ့ပြီးနိုင်ငံရဲ့ဖခင်ကိုသူတို့ဆုံးရှုံးခဲ့ရပြီလို့လဲစင်ကာပူမျိုးသားတက္ကသိုလ်မှာကျင်းပတဲ့အခမ်းအနားမှာဝန်ကြီးချုပ်လောင်းကပြောခဲ့ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဖက်ဇာရစ်တို့တွေ့ဆုံဆွေးနွေးနေကြပါတယ်ဆွစ်ဇာလန်နိုင်ငံမှာကျင်းပနေတဲ့အီရန်နျူကလ িয়ার ဆွေးနွေးပွဲဟာအရေးကြီးတဲ့အနေအထားမှာရောက်နေပြီးသဘောတူညီမှုရဖို့ဟာတခြားတစ်ဖက်မှသာတာဝန်ရှိတယ်ဆိုပြီးဤဆွေးနွေးပွဲတက်ရောက်နေတဲ့အင်အားစုနှစ်ခုလုံးကအပြန်အလှန်ပြောဆိုနေတာပါနျူကလ িয়ার ရေးအီရန်နဲ့သဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရဲ့အင်္ဂါနေ့ကိုနီးကပ်လာတဲ့အနေနဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာအခမ်းအနားတစ်ခုတက်ဖို့အတွက်တနင်္ဂနွေနေ့မှာအမေရိကန်ပြည်ထောင်စုကိုပြန်လာမယ့်အစီအစဉ်ကိုလည်းဖျက်သိမ်းထားပါတယ်တူနီးရှားနိုင်ငံတူနစ်ဘာလို့ပြတဲ့ကိုလာတဲ့နိုင်ငံသားသားခီးသည်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုနောက်ပိုင်းတိုက်ခိုက်ချေမှုမှုအတွင်အစိုးရတပ်တွေရဲ့တိုက်ခိုက်မှုကြောင့်စစ်သွေးကြ9ယောက်လောက်သေဆုံးခဲ့တယ်လို့တူနီးရှားပြည်ထရေးဝန်ကြီးဌာနကပြောပါရယ်အီဘိုလာရောဂါဖြစ်ပွားမှုကြောင့်လူသေဆုံးမှုတွေရှိခဲ့တဲ့ဂီနီနိုင်ငံရဲ့အနောက်ပိုင်းနဲ့အနောက်တောင်ပိုင်းဒေသ5ခုမှာ55ရက်ကြာအရေးပေါ်ကျန်းမာရေးအခြေအနေသတ်မှတ်ချက်ကိုသမရအယ်ဖာကွန်ဒီကထုတ်ပြန်ကြေညာလိုက်ပါရယ်
သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရှင် VOA အမေရိကန်တိုင်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ချရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.